ရဲ့အများစုနေထိုင်တဲ့ဗီတင်နိုင်ငံကအားကစားရုံတစ်ခုမှာမွတ်စလင်တဦးရဲ့အသေးခံဘုံဖောက်ခွဲမှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအာဏာပိုင်တွေရဲ့တိုင်တွယ်ဖြေရှင်းပုံဟာလူမျိုးရေးဘာသာရေးပဋိပက္ခစီဥတီမသွားတာဒါကြောင့်မလဲမြမသူတေတီဒေါက်တာအောင်ခင်ကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးတက်ကတင်ဆက်ထားပါတယ်ရှင
်ဗြိတိန်နိုင်ငံကမန်ချက်စတာအားကစားရုံမှာတနင်္လာနေ့ကနာမည်ကြီးအမေရိကန်အဆိုတော်အရီယာနာဂရန်ဒီရဲ့တိကီတာဖျော်ဖြေပွဲအပြီးလေပြင်းမိသားစုကနေပေါက်ဖွားလာသူတဦးရဲ့အသေးခံဘုံးဖောက်ခွဲခဲ့တာကြောင့်လူပေါင်း22ယောက်တေဆုံးခဲ့ရတယ်လို့ကလင်းငယ်အများစုပါဝင်တဲ့လူပေါင်း64ဦးကတော့ဆေးရုံတက်ပြီးဆေးကုသမှုခံယူနေရတာပါအခုလိုပြည်ရင်းမှာတာမကပြည်ပမှာပါအုပ်အော်တောင်းရင်ဖြစ်ခဲ့ရတဲ့ဖြစ်ရအတွက်ဗြိတိရှ်အာဏာပိုင်တွေကံကြဆောင်ရပုံနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကသူတည်ပြီးဒေါက်တာအောင်ချင်ကအခုလိုသုံးသပ်ပြပါတယ်
ဒီတော့ဒီလူမျိုးရေးဘာသာရေးမဟုတ်ဘူးသူကမွတ်စလင်တွေအင်္ဂလန်မှာအများကြီးရှိတာပဲဒါပေမဲ့တစုပေါ့အဲ့ဒီကပုစုတစုကိုသူပေးချာလိုက်ပြီးတော့ surveillance လုပ်တာပေါ့အခုသူအင်္ဂလန်မှာဘုံပေါက်သွားတဲ့လူတွေကအားလုံးပြည်စရင်းမှာပါပြီးသားလူတွေပဲအားလုံးကိုသူကစောင့်ကြည့်နေတယ်ဒီဘုံပေါက်သွားတဲ့လူတွေကလည်းစောင့်ကြည့်တဲ့လူတွေပဲအဲ့တော့ပေါက်ကွဲသွားတဲ့အခါကျတော့ဒီစောင့်ကြည့်တဲ့လူကနေလက်တိုက်ပေါ်ရသူ့ညီကိုမောင်နှမတွေရောသူ့အဖေတွေရောသူ့အဖေတွေကလေပြာမှာဖမ်းလာတယ်သူမိဘတို့လျှောက်ပေါ့ဗျာသူလိုက်သွားတော့သူကကျန်တဲ့လူတွေကိုဘလုံးရှင်နဲ့ရောပြီးတော့လိုက်တာမဟုတ်ဘင်းနဲ့ပြီးတာသူကလည်းသူဒီ surveillance အတိအကျကောင်းတဲ့အတွက် intelligence ကောင်းတဲ့အတွက်တက်ဆိုင်ရလူတွေပဲမိဘတို့လျှောက်ဖမ်းနိုင်တာပေါ့ဗျာ
ဒီမြန်မာနိုင်ငံမှာကလုံနည်းလုံခံနေနဲ့ကြွာတာပေါ့နော်မြန်မာနိုင်ငံမှာဆိုရင်ရေးရလည်းမနိုင်လူတွေကလည်းယုံနဲ့အတိအကျုံနေဖြစ်တယ်ဆိုတော့အဲ့အတိအကျုံမဖြစ်အောင်ဘယ်လိုလုပ်ရင်အကောင်းဆုံးလဲဆရာ
ဒီမှာကိုကိစ္စကိုလုပ်တယ်ဗျာဟိုမိုင်းညောအုံးဘစ်စနက်ဆိုကိုကိစ္စကိုလုပ်တယ်ဒါဒီပရိအလုပ်ကလေးကလုပ်တယ်ဆိုလူတွေကမပါဘူးဒီထဲမှာလူတွေကလည်းကိုကိစ္စပဲကိုလုပ်တယ်ဘာမှပြရတော့အဲ့လိုမဟုတ်ဘူးလူတွေကမြောက်ပြီးအကုန်ပါတော့မဆိုင်တဲ့လူရောဘာတွေရောညာရောဆိုတော့ဒီလူမျိုးကြီးအထူးကြီးနေတယ်ဖြစ်ကုန်တာပေါ့အဲ့ဘာမှပြရတော့အဲ့ဒီဖြစ်ကလေးရှိရင်အဲ့လူတွေကဝိုင်းပြီးစူးမယ်ဆိုတော့ဒါလည်းထိတ်လို့လည်းမရတော့လူတွေကြီးတွေလည်းပရိကလည်းလက်စားတယ်လာစားတော့ဟိုပြိတဲ့လူတွေကမယူသေးဘူးရှင်းပြောရရင်တော့တရားဥပဒေမရှိတဲ့နိုင်ငံလိုဖြစ်နေတာပေါ့တရားဥပဒေရှိတဲ့နိုင်ငံကြမှာဒါမျိုးလုပ်လို့ရတာပေါ့တရားဥပဒေကပါဇက်ကအော်ပြီးလက်တွေ့ကြတော့တရားဥပဒေမရှိလို့လူဖြစ်နေတာပေါ့
ဆရာဒီတရားဥပဒေရှိတဲ့နိုင်ငံမှာလဲအင်္ဂလန်လိုနိုင်ငံမှာလဲအခုလိုဘုံဖောက်ခွဲမှုတွေဖြစ်တယ်ဆိုတော့ဒီသူအားနဲ့ချက်ကဘာပါလဲဆရာ
သူအားနဲ့ချက်ကတော့သူကလွတ်လပ်တာပေါ့ဗျာလွတ်လပ်တော့လောကကံရတာလူကူတာပေါ့လွတ်လပ်တဲ့နိုင်ငံမှာဆိုတော့သွားလာတော့လွတ်လပ်တယ်။အင်္ဂလန်မှာမွေးတဲ့ဒီမွတ်စလင်လူငယ်ကလေးတွေက ISIS ဖြစ်နေတယ်ဟိုစီးရီးယားတို့လီဗီးယားတို့အဲ့ဒီကိုသူခဏခဏသွားတာပဲ။သွားလိုက်ပြန်လိုက်အဦးနဲ့ကျန်းပြန်လောက်လာ။အဲ့ဒီကဘုံလုံးတဲ့အတက်တွေယူလာအမျိုးစုံပေါ့ဗျာ။ဟိုကဒါကတော့ဒီမိုကရေစီနိုင်ငံရဲ့အားနည်းချက်ပေါ့ဆိုတော့ဒါချုပ်ကန်ရတာမလွယ်ဘူး။ဒီမိုကရေစီနိုင်ငံဆိုတော့လူတိုင်းရဲ့လွတ်လပ်မှုကိုသူကဦးစားပေးတာပေါ့လူတွေကိုမတင်ရရင်ဖမ်းပြီးထုံနေထည့်တာပြီးဒါမျိုးမရှိဘူးလေအဲတော့အင်္ဂလန်မှာဒီအကြမ်းဖက်သမားကပို့ပြီးတော့အနေချောင်တာပေါ့သလိုမှာ
ဗြိတိန်နိုင်ငံမှာတနင်္လာနေ့ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲဝန်ကြီးချုပ်ထရီဆာမေကဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်တတိပေးချက်ကိုအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပါလေလက်နက်ကိုင်းရဲတပ်ဖွဲ့တွေကိုကူညီဖို့အတွက်စစ်သားတွေကိုဆစ်လွတ်ပြီးဗြိတိရှ်တာဝန်မိသားစုနန်းတော်နဲ့တကွာအရေးပါတဲ့အစိုးရအဆောက်အဦတွေမှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားကြပါတယ်။အသေးခံဘုံခွဲတိုက်ခိုက်မှုနဲ့ဆက်နေပြီးဗုဒ္ဓဘုရားမှာတော့အသေးခံဘုံခွဲသူရဲ့ဖခင်နဲ့ညီကိုတော်သူကိုလေပြင်းမှာဖမ်းဆီးလိုက်ပြီးတသက်ပြင်းနဲ့တီးခြားစီရှာဖွေစီးနှင်မှုတွေကလည်းဖမ်းမိသူဆအုပ်အပါဝင်စုစုပေါင်းဖမ်းမိထားသူဟာအခုဆိုရင်ရှင်းဦးထိရှိသွားပါပြီ။